မြို့သားပညာရေးဥပဒေပြင်ပေးဖို့မန္တလေးမြို့ကနေရန်ကုန်ကိုခြိတက်ပြီးတပိတ်မောက်တောင်းဆိုနေတဲ့ကျောင်းသားတွေဟာပြီးခဲ့တဲ့သတင်းပတ်တွေမှာဆောင်မွေးဖြည့်ဆိုမဲ့ကျောင်းသားတွေအတွက်တပိတ်ကိုသူတို့ရောက်ရှိရာပုဂိုးတိုင်းအနောက်ချမ်းလက်ပဒန်းမြို့မှာရပ်ထားပေးခဲ့ပါတယ်။အဲ့ဒီအပြင်သမရယုံဝန်ကြီးနဲ့ပညာရေးဝန်ကြီးတို့ပါဝင်တဲ့အစိုးရကိုယ်စားလှယ်တွေလွှတ်တော်ရဲ့ကိုယ်စားလှယ်တွေနဲ့ကျောင်းသားနဲ့ NNER ရဲ့လေးပွင့်ဆိုင်ဆွေးနွေးပွဲသဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့အခြေအနေကိုဖေဖော်ဝါရီလကုန်ထိစောင့်ကြည့်မယ်လို့ကြေညာခဲ့ပါတယ်။ဒီကြားထဲမှာပဲလေးဝန်ဆိုင်ဆွေးနွေးပွဲနောက်တစ်ကြိမ်ပြုလုပ်ဖို့တောင်းဆိုခဲ့သလိုလွှတ်တော်ကိုသွားပြီးတော့လဲဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့အစိုးရနဲ့လွှတ်တော်ကဒီဥပဒေပြင်ဆင်ရေးအတွက်တိကျတဲ့အချိန်ကာလသတ်မှတ်ချက်မပေးသလိုတစ်ဖက်ကလည်းရန်ကုန်ထိတပိတ်မောက်ချီတက်တာကိုအရေးယူတော့မယ်လို့ထပ်ပြီးကြေညာခဲ့ပါတယ်။ဒါကြောင့်ចောင်းသားတွေရဲ့လှုပ်ရှားမှုဟာအချိုးအကွေ့တစ်ခုကိုထပ်ပြီးရောက်လာတဲ့အတွက်သူတို့ရဲ့ဆန္ဒနဲ့သဘောထားကိုမေ့ကြည့်တော့ပါကသမြအဖွဲ့ချုပ်အမှုဆောင်တဦးဖြစ်တဲ့ကိုတီယာဝင်းတင်ကအခုလိုပြောပါတယ်။
ကျွန်တော်တို့အနေနဲ့ရလက်ကောင်တစ်ခုပေါ့နော်ဆောင်သားခဲ့တယ်ဖိချခံရတဲ့ရလက်တစ်ခုရလာလို့ကျွန်တော်မျှော်လင့်ခဲ့တယ်ဥပဒေမူကြောင့်လည်းကျွန်တော်အတည်ပြုဖို့တော့ကိုပြောဆိုခဲ့တယ်ကျွန်တော်တို့ကတော့ပြိပစာကိုဆောင်ရှားခြင်းနဲ့အနေထားမျိုးနဲ့ဆွေးနွေးပွဲနဲ့တော့ရလက်ကောင်တစ်ခုရဖို့မျှော်လင့်ပေမယ့်သူတို့ဘက်အနေထားမျိုးနဲ့ဆွေးနွေးမှုကံလန်းတာလည်းမရှိလို့ဥပဒေမူကြောင့်လည်းအတည်မဖြစ်တဲ့အတွက်ကျွန်တော်တို့ကပုံမှန်ဆုံးဖြတ်ထားတဲ့လမ်းကြောင်းအတိုင်းမေးရှင်းဆက်ရှိတဲ့ပုဂ္ဂိုလ်ဆုံးဖြတ်ထားရဗ
ျမုံရခိုင်ဘာကသာမြတ်အဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံကိုဖြိုးစော်ဦးကလည်းသူ့သဘောထားကိုပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့သူတို့ဘက်ကဖြိုခွင်းလာပြီဆိုရင်လည်းကျွန်တော်ကြီးအကြောင်းအရာဖြစ်တဲ့အတွက်သူတို့လည်းကျွန်တော်ဘာမှပြောလို့မရဘူးကျွန်တော်တို့မှဘာလဲနဲ့မှမပေါ့ဘူးကျွန်တော်အကြောင်းအရာဖြစ်တဲ့အတွက်ကျွန်တော်လက်ထက်မှာပေါ်ပေမယ့်ရှိရင်သူတို့ကျွန်တော်ဘာမှပြင်မလို့ဒီလိုပြောချင်တာကတော့ကျွန်တော်အကြောင်းအရာနဲ့အတူပူးပေါင်းပြီးတော့ဒီမိုကရေစီပညာရေးကိုတောင်းဆိုပြီးပါကျွန်တော်အကြောင်းအရာဝင်ရပေးပါလို့ကျွန်တော်ပြောချင်ပါတယ်
တောင်ကိုခရိုင်ဘာကသာမြအဖွဲ့ချုပ်ကကိုစော်ဆိုင်ကလည်းကျောင်းသားတွေရဲ့တောင်းဆိုချက်ဟာအနာဂတ်အတွက်အလွန်အရေးကြီးတဲ့အတွက်ပြည်သူတွေဝန်းရံကြဖို့အခုလိုမေတ္တာရပ်ခံပါလေ
။ဒါတမျိုးသားလုံးနဲ့ဆိုင်နေကြကျွန်တော်တို့တမျိုးသားလုံးရဲ့အနာဂတ်အတွက်ကျွန်တော်လုပ်နေတာ။ဒီဟာကိုသူတို့အဲ့လိုလေးလူရှူတဲ့ပုံစံမျိုးကျွန်တော်တို့မလိုက်ရောသူတို့အကျန့်ဖတ်မယ်ဆိုတဲ့ဥစ္စာမျိုးတော့ဒါသူတို့နိုင်ငံကမှသူတို့ဘလူးကောင်းအောင်သူချွတ်ပြလိုက်တာကအတူတူပဲ။ဒီပုံစံတိုင်းမှာတော့ဒီအဆိုးရအရင်အဆိုးရလိုပါပဲ။သူကတပိတ်တွေဆိုလို့ချင်းတောင်းတာဘယ်တော့မှပေးတဲ့အလေးထားမရှိဘူး။သူတို့အကျင့်ကအဲ့လိုပြက်နေတာကြားပြီးကလော့ဒ်ဒေါင်းမှာလည်းကျွန်တော်ဖြိုတယ်တနက်နေ့ပြစ်တယ်ရန်ကုန်ကတပိတ်တွေလို့တပားတပိတ်တွေလည်းဒီလိုပဲဖြိုခဲ့တာပဲ။ကျွန်တော်တို့ကတော့ရှေ့ဆက်မှာပဲဒီမှာကျွန်တော်တို့နဲ့အတူတူပြည်သူတွေပါဖို့တော့ကျွန်တော်ပြောချင်တယ်ကြပြည်သူတွေပါလာရင်တော့သူတို့တော့ကိုနည်းနည်းခက်ခဲမယ်လို့ထင်တယ်က
ြမြောင်းမြခရိုင်ဘာကသာမြောင်းအဖွဲ့ချုပ်ဥက္ကဋ္ဌကိုမြတ်သူကလည်းအခုလိုပြောပါတယ
်ကျွန်တော်တို့အများစုသဘောထားကတော့ဖမ်းရင်လည်းခံမယ်တတ်ရင်လည်းသိမယ်ပေါ့အကျန်းဖက်ရိုက်နှက်လာတဲ့အပေါ်မှာလည်းကျွန်တော်တို့ကပြန်ပြီးတော့တုံ့ပြန်မှာမဟုတ်ဘူးပြီးတော့နောက်တစ်ချက်ကကျွန်တော်တို့ဒီလိုမျိုးအရေးတကြီးအနေနဲ့သူတို့တားဆီးပိတ်ပင်နေရဆိုတာကတော့ဒါသူတို့ရဲ့အပိုင်းမှာပဲကျွန်တော်တို့ကခိုးဆိုးနေတဲ့လူတွေလည်းမဟုတ်ဘူးနောက်တစ်ချက်ကသူတို့ပြောတဲ့စုပူမှုဆိုတာဘယ်လိုစုပူမှုလဲလို့မေးခွန်းထုတ်ချက်ရှိတယ်ကျွန်တော်တို့လာတဲ့နေရာမှာတောင်းတဆဆပြည်သူတွေကြိုးဆိုကြတယ်ကျွန်တော်တို့ကနိုင်ငံတစ်ခုပြီးတစ်ခုငြင်းငြင်းဖြတ်တန်းတယ်ကျွန်တော်တို့ရဲ့ဒီမိုကရေစီပညာရေးတဲ့ရပိုင်ခွင့်တွေကိုကျွန်တော်တို့ကတရားဝင်တောင်းဆိုနေတယ်ဒီဟာဒီစုပူနေရမဟုတ်ဘဲနဲ့ဒါဒီငြင်းငြင်းတောင်းဆိုနေတာကျွန်တော်တို့ဒီကျွန်တော်တို့လည်းဝင်လာတဲ့စားအဖာတွေပေါ့နော်ထောက်လိုင်းသတင်းပေးအဲ့လိုမျိုးကျွန်တော်လည်းဆက်ဝင်နေတာမျိုးတော့ကျွန်တော်ရိုင်းနဲ့ဖန်စီခြင်းမလုပ်ဘဲနဲ့ရေးစကန်ကိုအတားမျိုးတွေကျွန်တော်တို့ဘက်ကအတကယ်ငြင်းငြင်းတဲ့အကောင်ဆုံးပေါ့နော်တောင်းတာပြီးသားတော့ကျွန်တော်ဖြည့်ရှင်းကြရရှိတယ်ဒါတာတကရှိဒါတော့မှတို့ကဘယ်လိုပြောချင်တာလဲပေါ့စုပူမှုဆိုတော့ပြောချင်တာလဲဆိုတော့လက်ရှိမှာပြည်သူလူထုအနေနဲ့ဒါကိုမေးခွန်းထုတ်ဖို့လည်းလိုတယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့ကတကယ်လို့ဖန်စီမယ်ရိုင်းနှက်လိုက်မယ်ဆိုရင်လက်ရှိဒီဆိုရရဲ့သရုပ်တကံကပြည်သူပြည်ပြည်တော်တာမြင်ရမှာပဲအဲမြင်ရတဲ့အပေါ်မှာလည်းကျွန်တော်တဦးချင်းအနေနဲ့ဟောတောင်းဝန်ကြည့်ဖို့အတွက်အထောက်ပေးစီခြင်းလဲကျွန်တော်တို့ဒီလိုမျိုးဟာတော်ခင်ဝင်းလိုမျိုးကိုပါကြီးလိုမျိုးနောက်ထပ်အဖြစ်ဆိုးတွေမဖြစ်ဖို့လဲပြည်သူတွေအနေနဲ့အသိရှိနေမယ်လို့လဲကျွန်တော်မျှော်လင့်ပါတယ
်ရန်ကုန်မြို့ကိုတပိတ်တက်ချီတက်လာရင်အရေးယူတော့မယ်လို့အစိုးရကကြေညာတဲ့အပေါ်ចောင်းသားခေါင်းဆောင်တွေရဲ့သဘောထားတွေကြားခဲ့ရတာပါခင်ဗျာ